ကောင်စီရဲ့ငြိမ်းချမ်းရေးညှိနှိုင်းဆွေးနွေးကော်မတီနဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဒီကနေ့မိုင်းလာမြို့မှာတွေ့ဆုံနေပါတယ်။လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကခြောက်ဖွဲ့ဆွေးနွေးပွဲတက်ရောက်ခဲ့ပြီးဘာတွေဆွေးနွေးရဲဆိုတာကိုသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီရဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီညွတ်ရေးကော်မတီကတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဆွေးနွေးဖို့ဖိတ်ကြားခဲ့ပေမဲ့ဆွေးနွေးပွဲကို6ဖွဲ့သာတက်ရောက်နိုင်ခဲ့ပါတယ်။6ဖွဲ့လုံးနဲ့ဆွေးနွေးခဲ့သလိုတစ်ဖွဲ့ချင်းအလိုက်လဲဆွေးနွေးနေတယ်လို့စစ်ကောင်စီရဲ့ပြန်ကြားရေးတာဝန်ခံဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ဆွေးနွေးတာတော့6ဖွဲ့နဲ့ဆွေးနွေးတယ်။မနက်ပိုင်းမှာ6ဖွဲ့နဲ့ဆွေးနွေးတယ်။ခုညနေပိုင်းမှာလည်းဆက်လက်ဆွေးနွေးသေးပဲရှိတယ်။ညနေ3:00ကြီးကတော့အဲ့6ဖွဲ့မှာကျွန်တော်တစ်ဖွဲ့ချင်းစီနဲ့ထပ်ပြီးဆွေးနွေးနေတယ်ဆိုတာကသိရပါလိမ့်မယ်။အသေးလေးအချက်လက်သတင်းချက်လက်တော့ကျွန်တော်လည်းပြောလို့မရပါဘူး။အကြံရေးဖွဲ့တော့မတက်ဘူးလို့သိရပါတယ်ဗျာ။ဟုတ်ကဲ့
။ဆွေးနွေးဘက်ဟာဒီနေ့မပြည့်ပြတ်ဘူးဆိုရင်မနေ့ကမှဆက်လက်ဆွေးနွေးဖို့ရှိကြောင်းလည်းပြောပါတယ်။ကချင်လူမျိုးရေးဖွဲ့ KIA မတက်ရောက်ဖြစ်တာနဲ့ပတ်သက်လို့ KIA ရဲ့ပြန်ကြားရေးတာဝန်ကဘုံမူကြီးတော်ဘူးကအခုလိုပြောပါတယ်
။ကျွန်တော်မတက်ဘူးဆိုတာလည်းပြောပါမယ်။ကျွန်တော်ဘူးကမကြည့်ရနဲ့ဘာမှကြားတာရှိဘူး။ဘယ်ဘူးဆိုတာလည်းပြောပါမယ်။
SPNCC ကပြည်ထောင်စုနိုင်ငံရေးစနစ်ညှိနှိုင်းရေးကော်မတီမှာ UWSA ဝ NDAA မိုင်းလာ SSA ရှမ်းပြည်တမတော်မြောက်ပိုင်း MNDAA ကိုကန့် TNLA တောင်ပလောင် AA ရခိုင်နဲ့ KIA ကချင်စတဲ့ခုနှစ်ဖွဲ့ပွားဝင်တာဖြစ်ပါတယ်ဝမ်ဟိုင်းအဖွဲ့လိုလူတည်များတဲ့ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကတော့မိုင်းလာမှာရှိတဲ့သူတို့အဖွဲ့ကလိလာသူအဖြစ်တက်ရောက်ခဲ့ပြီးဆွေးနွေးတာတွေကိုအသေးစိတ်မသိရသေးကြောင်းပြောပါတယ်ဒီနေ့တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတာဟာ2022ခုနှစ်မှာကြာရောက်မဲ့85နှစ်မြောက်စင်ရတုပြည်တော်စုနှစ်အတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တိုးချက်ဆောင်ရွက်ဖို့ရှိကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ဒီဆွေးနွေးပွဲမတိုင်မီဒီဇင်ဘာလ23ရက်နေ့ကတော့စစ်ကောင်စီတပ်တွေနဲ့ SCNCC အဖွဲ့ MNDAA ကိုကန့်တပ်တွေအကြားမှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးလေကြောင်းကပါတက်ခိုက်တာတွေရှိခဲ့ပါတယ်ဒီကနေ့မှာလဲကင်းပြည်နယ်မြဝေမြို့အနီးနားမှာလက်ကေကောမြို့တင်မှာစစ်ကောင်စီတပ်တွေနဲ့ KNU အကြတိုက်ပွဲတွေဖြစ်ပွားနေပါတယ်ခင်ဗျာ